NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အခြေအနေဟာအစိုးရတက်တန်းတနစ်တာကာလအတွင်းဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့ PEN မြန်မာနဲ့အမေဖက်သတင်းစာနယ်ဇင်းအဖွဲ့တွေကဒီကနေ့အစည်းအဝေးခန်းစားထုတ်ပြန်ပြီးတော့ဝေဖန်ပြောဆိုလိုက်ပါတယ်။ဒီမိုကရေစီစနစ်ဖော်ဆောင်မဲ့အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ကိုတန်ဖိုးထားလေးစားသင့်တယ်လို့ပြည်သူနဲ့အတူဆိုတဲ့ဆောင်မုန်းနဲ့အညီပြည်သူကိုသတင်းပေးနိုင်တယ်လို့ပြည်သူအသံကိုတင်ပြပေးနိုင်မဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကိုလည်းအလေးထားသင့်တယ်လို့အကြံပြုပါတယ်။အသေးစိတ်မဆူမုံကဆက်ပြောပြပါမယ်ရှင
်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအစိုးရတရက်ဖွဲ့နိုင်တဲ့အထိမဲဆန္ဒရှင်ပြည်သူအများစုရဲ့မဲအများစုအနိုင်ရခဲ့တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အုပ်ချုပ်ရေးအာဏာစတင်တာဝန်ယူခဲ့တဲ့2016ခုနှစ်ဧပြီလကနေစလို့2019ဧပြီလအထိအရက်သားအစိုးရတက်တန်းတနှစ်တာကာလအတွင်းမှာမြန်မာနိုင်ငံ၏လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခဲ့အခြေအနေဒီကိုပန်မြန်မာနဲ့မိဖက်အဖွဲ့အစည်း14ဘွဲကအကဲဖြတ်သုံးသပ်ချက်အစီရင်ခံစာကိုကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မေလ3ရက်နေ့မတိုင်ခင်ဒီကနေ့မေလ2ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီမိုကရေစီရက်သားအစိုးရလက်ထက်တက်တန်းတနှစ်တာကာလအတွင်းမှာတော့မြန်မာနိုင်ငံအတွင်းကစာနယ်ဇင်းလွတ်လပ်ခွင့်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အခြေအနေဟာဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့ပန်မြန်မာရဲ့ဥက္ကဋ္ဌဦးမျိုးမြင့်ငင်းက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ်။ပြည်သူနဲ့အတူပြည်သူကိုမျက်နှာမူမဲ့ဒီမိုကရေစီအစိုးရအနေနဲ့ပြည်သူရဲ့အတန်ကိုတင်ပြပေးနိုင်မဲ့ပြည်သူကိုသတင်းပေးနိုင်မဲ့သတင်းသမားတွေရဲ့အခန့်ကဏ္ဍကိုအလေးထားသင့်တယ်လို့လည်းဦးမျိုးမြင့်ငင်းကအကြံပြုပါတယ်
။ပြီးခဲ့တဲ့6လနဲ့အခု6လမှာဆိုရင်တိုးတက်မှုရှိပြီ။အဲ့တော့တနေ့တုန်းကခြုံပြောမယ်ဆိုလို့ရှိရင်ဒီမျိုးသားဒီမျိုးကြီးဖွဲ့ချုပ်တာဝန်ယူတဲ့တနှစ်ကာလအတွင်းမှာဘာမှထူးခြားတောင်းလဲဖြစ်တော့မရှိဘူး။အမှတ်60ပြည့်တဲ့အချိန်မှာ10မှတ်ကြည့်ရတယ်နော်။နောက်ပြီးတော့ပြည်သူနဲ့အတူလို့လည်းဒီမျိုးသားဒီမျိုးကြီးဖွဲ့ချုပ်တနှစ်ပြည့်တဲ့အချိန်မှာပြုကြတာရှိပါတယ်။ဆောင်ဖို့ပေါ့နော်။ဆိုတော့ပြည်သူနဲ့အတူဆိုလို့ရှိရင်ကျွန်တော်တို့ရဲ့အတန်တွေလည်းနားထောင်ကြည့်ခြင်းနဲ့ကျွန်တော်တို့ဒီမှာအကြံပြုချက်23ချက်ပြည့်တာရှိရဲ့။အဲ့ဒီအကြံပြုချက်တွေကိုဖတ်ရှုကြည့်ခြင်းနဲ့နောက်ပြီးတော့ပြည်ချင်းနိုင်ငံကိုပြည်ချင်းမှာတောင်းလဲနိုင်တယ်ပြောင်းလဲပါလို့ကျွန်တော်ပြောချင်တယ်။ဒီလူတို့ကိုစားပြုပြီးတော့တန်းပြီးအုပ်ချုပ်နေတော့ပုဂ္ဂိုလ်များဒီလူတွေကနေပြီးတော့ mandate power ရွှေ့ထားတဲ့ပုဂ္ဂိုလ်များအနေနဲ့ကျွန်တော်တို့ရဲ့အတန်တွေနားဆွမှာနားထောင်မှာလိုက်ပန်နိုင်ပြီးများကိုလိုက်ပန်ပါရုပ်စုလူကြီးများရုပ်စုပါလို့ပြောချင်ပါတယ်
။အရသာအစိုးရတက်တန်းတနှစ်တာကာလအတွင်းသတင်းမီဒီယာလွတ်လပ်ခွင့်နေအပေါ်မှာဥပဒေပိုင်းဆိုင်ရာဆောင်ရွက်ချက်သတင်းဖြန့်ချီရေးသတင်းဖြန့်ဝေရေးဆိုင်ရာစတဲ့ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေကိုအပိုင်း6ပိုင်းခွဲပြီးစစ်တမ်းကောက်ယူခဲ့တာမှာတော့အစိုးရရဲ့လှုပ်ဆောင်ချက်တွေဟာခြေနဲ့အားရစရာကောင်းအောင်ဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးဆိုတာတွေ့ခဲ့တယ်လို့တိုင်းရင်းသတင်းတော့တွေရဲ့တိုင်းရင်းဒေသကသတင်းတွေကိုဖော်ပြပေးနေတဲ့ BNN ရဲ့တာဝန်ခံအေဒီတာဦးစင်လင်းကအခုလိုပြောပါတယ်။
အစိုးရကအစ်ကဥပဒေနဲ့လှုပ်ထုံးလုံးပြီးအမိန့်ညွှန်ကြားချက်တွေနဲ့ပတ်သက်လို့အစိုးရကဘလောက်လှုပ်ပေးခဲ့တယ်ပေါ့မီဒီယာလှုပ်လှောက်ခွင့်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာအမျိုးမျိုးအမိခိုးပြင်းလွတ်အောင်လှုပ်လှောက်အောင်အစိုးရကဘလောက်လှုပ်ပေးနိုင်ခဲ့တယ်ပေါ့ဒီဂျစ်တယ်လှုပ်လှောက်ခွင့်နဲ့ပတ်သက်တာလည်းပဲအစိုးရအနေနဲ့ဘလောက်ဆောင်ရွက်ပေးတယ်လဲနောက်တစ်ခုကတော့လှုပ်လှောက်စွာစုဝေးခွင့်ပြောဆိုခွင့်နဲ့တင်ပြရှောက်ခွင့်အဲ့ဒါနဲ့ပတ်သက်လို့ရောအစိုးရကဘလောက်ခွင့်ပြုခဲ့တယ်လဲနော်ဒါတခါတရင်အချက်အလက်ရယူပိုင်ခွင့်ပေါ့နော် access to information လို့ပြောပြော right information လို့ပြောပြောဟုတ်လားတရင်အချက်အလက်ရယူပိုင်ခွင့်အနေနဲ့ပတ်သက်လို့ပေါ့အစိုးရကဘာလို့လုပ်ပေးခဲ့တယ်လဲပေါ့တခါတရင်သမားတွေရဲ့လုံခြုံရေးတရင်သမားတွေကိုအကာအကွယ်ပေးမှုဒီမှာဟောအစိုးရကဘလောက်ပါတယ်လို့ပေးခဲ့တယ်လဲပေါ့အဲ့ဒါကြီးအခြေခံပြီးအဲ့ဒီချက်၆ချက်ကိုအခြေခံပြီးတော့ဆွေးနွေးခဲ့ကြတယ်ရှိနေတဲ့မြေပြင်ပေါ်မှာဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့အဲ့ဒီခေါင်းစဉ်တစ်ခုတစ်ခုကိုချိန်မှတ်ပြီးရင်အစိုးရဘယ်နှမရတယ်လဲအဲ့တော့စုစုပေါင်းပြောလို့ရှိရင်အမှတ်60ပေါ့ဒုအားလုံးတေချာချုံငုံတို့လည်းဒီခါကျတော့အရှိမပေးရတယ်ဆိုတော့တိကျကမီဒီယာလွတ်လပ်အောင်เนาะလုပ်မပေးနိုင်ဘူးလက်ရှိအစိုးရကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ပေးနိုင်မှုအနေသားဟာအားနည်းနေတယ်လို့အဲ့ဒီလိုသဘောမျိုးအဲ့ဒီအဖွဲ့၁၄ဘွဲ့ကနေပြီးတော့အဲ့ဒီစက်တန်းလေးထုတ်တယ်
အခုလို NND အစိုးရတက်တန်းတနှစ်တာကာလအတွင်းသတင်းမီဒီယာတွေနဲ့ပတ်သက်တဲ့အခြေအနေပေါ်အကဲဖြတ်သုံးသပ်ချက်တွေဟာပြည်သူအစိုးရအပေါ်အပြုသဘောဆောင်သုံးသပ်တာဖြစ်တယ်လို့အစိုးရအကြီးအကဲတွေအပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေကိုလည်းအကြံပေးလိုတာဖြစ်တယ်လို့လည်း BNN ကဦးစင်လင်းကပြောပါတယ်။ဒါ့အပြင်66ဂါကြီးလို့မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေဒီမိုကရေစီအင်အားစုတွေအပါအဝင်အစိုးရကိုအတိုက်ခံဝေဖန်သူတွေရဲ့လူမှုကွန်ရက်စာမျက်နှာတွေနဲ့သတင်းစာနယ်တွေမှာရေးသားဖော်ပြချက်တွေအပေါ်တရားစွဲဆိုမှုဖန်ဆီးချုပ်မှုဒီအစိုးရလက်ထက်မှာပို့ပြီးတော့များပြားလာတာဟာလေလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ကိုထိန်းချုပ်ထားသလိုဖြစ်နေတယ်လို့ဒီအစင်ခံသားတဲ့ဖော်ပြပါရှိပါတယ်အဓိကကတော့ NLD အစိုးရလက်ထက်မှာအစိုးရအနေနဲ့ပြုပြင်ပြောင်းလဲတင်တာတွေအတွက်လည်းဒီအစင်ခံသားတဲ့မှာအကြံပြုသုံးသပ်ချက်တွေပါဝင်ပါတယ်ရှင
်မဆူမွန်တင်ပြသွားတာပါ